မြန်မာတိုင်းအားလုံးရေကြီးရေလွှမ်းခဲ့လို့တချို့နေရာတွေမှာစဘာထွက်နှုန်းထောက်ဝက်လောက်ကျသွားတာကြောင့်စဘာဈေးကလည်းစပြီးတက်စာပြူလာပါတယ်စစ်ကောင်စီကစံစည်းစဘာဈေးထိမ့်ချုပ်ထားပေမဲ့ဈေးကွက်မှာတော့စဘာဈေးကအကောင်းနေပါတယ်ဒါပေမဲ့လက်သမားတွေအဆုံးရှုံးများတဲ့နေ့လို့လည်းပြောနေကြပါတယ်ဂျန်ဝန်ကသတင်းကိုနန်းလောင်ကပြောပြပါပါ
အခုနှစ်ထဲမိုးစဘာဆိုင်အကတဝက်လောက်ပြတ်သွားတဲ့ပဲခူးတိုင်းမှာစဘာဈေးကတင်းတရာကို730နေပါဖြစ်လာကြောင်းဆန်စဘာကုန်တယ်တွေကပြောပါတယ်23သိန်းလောက်အထိစံချိန်တင်တက်ခဲ့တဲ့မနစ်ကဈေးလောက်ဖြစ်လာမယ်လို့ခန့်မှန်းနေသူတွေလည်းရှိပါတယ်တချို့နေရာတွေမှာစဘာကဝယ်လို့မရကြောင်းပဲခူးကဆန်ကုန်တယ်တူကပြောပါတယ
်အဲမိုးစဘာပေါ့ဒီလိုလာတဲ့ဆိုးလောက်တော့ပြည်စီမှုပုံသွားတယ်မယ်လို့ထင်တာပေါ့ကျွေးဝဲရှိတဲ့အုပ်ကင်းရှိတဲ့ပြည်ရှိတဲ့ဆံဘုံဘုံပြည်ရှိနေပြီ။အန်တီပါကျွန်တော်တို့ဘကိုးတန်းရှိတဲ့ဆံကအခုမျိုးပေါ်အရောက်ကိုကျွန်တော်တို့က6,900တော့ရရင်တော့မနစ်ကဈေးတန်းတစ်ခုကိုပြန်ရောက်နိုင်တယ်လို့မှန်းလိုက်ရတယ်။မနစ်တော့ပြင်းပြ25ပြည်ရောက်ပါတယ်။အနည်းဆုံးကတော့22ပြည်နဲ့25ပြည်ကြောင်သွားနေတယ်လို့အဲ့လိုလိုပြောနေကြတယ်ဗျ
။စပါးဈေးကကောင်းနေပေမဲ့ဘကိုးတန်းမှာတအေးကကိုတင်း60ပဲထွက်လို့အမျက်အစွန်နဲ့ကြောင်လက်သမားတွေကပြောပါတယ်။ARI တိုင်းမှာတော့တအေးကကိုတင်းတရာကျော်ထွက်ပြီးစဘာဈေးက18သိန်းဝန်းကျင်ရှိပါတယ်။ ARI တိုင်းအပါဝင်မြန်မာနိုင်ငံအနောက်မှာလက်တပြအရေးကြီးရေရှမ်းမိုးတွေဒီရက်ပိုင်းနဲ့ဖြစ်လာနိုင်တယ်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးထတာကတနင်္လာနေ့မှာထုတ်ပြန်ထားပါတယ်။စက်တင်ဘာလကရေကြီးမှုကြောင့်တနင်္ဂနွေလုံးမှာတီးနံမျိုးစုံဆိုင်အေက6သိန်း4000ကျော်ပျက်စီးခဲ့တယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ထားပါတယ်ပျက်စီးမှုကဒီပမာဏထက်များနိုင်ပြီးတော့ရှမ်းပြည်နယ်တောင်ပိုင်းပုံအင်းဒေတာတစ်ခုထဲမှာတင်အေက3000ကျော်